Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2016ခုနှစ်နိုဝင်ဘာလ6ရက်နေ့တနင်္ဂနွေနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုလိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်သောရရှင်များရှင်လန်းချမ်းမြေကြပါစေရှင်ကျွန်မသင်္ကီထိုက်ပါ
မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမမိုးဖြူနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါအမေရိကန်သမ္မတရွေးကောက်ပွဲအတွက်သမ္မတလောင်းတွေမဲဆွယ်စည်းရုံးဖို့နှစ်ရက်ပဲကြာမှာတော့တယ်ပြည်ထောင်စုချုပ်သရီဇာမေအိန္ဒိယနိုင်ငံမှာတရားဝင်ခီးစဉ်နဲ့ရောက်နေပါတယ်။ဂျပန်နိုင်ငံစက်မှုကုန်ထုတ်ကုမ္ပဏီတစ်ခုကနေဝေဟင်ရေပြင်နှစ်သွဲသွားယာဉ်တွေဝယ်ယူရေးအိန္ဒိယကာကွယ်ရေးဌာနကအတည်ပြုတော်မှာဖြစ်ပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။သတင်းတွေပြီးမှတော့ဒီသတင်းပတ်ထဲကျင်းပတော့မယ်အမေရိကန်သမ္မတရွေးကောက်ပွဲအပေါ်လူငယ်တွေရဲ့သဘောထားအမြင်တွေအပါအဝင်အမေရိကန်သမ္မတရွေးကောက်ပွဲဆိုင်ရာသတင်းဆောင်မတွေကိုအရင်ဆုံးတင်ပြပေးမှာဖြစ်ပြီးဒီနောက်မှာတော့
လူတစ်ယောက်ကသူရဲ့အရေးချင်းရှိရှိတယ်လို့အလုတ်လုတ်ပိုင်ခွင့်ယာရီတိုးမြင့်ခွင့်ရှိပြီးတော့ဘလို့ခွဲစားမှုမှအလုတ်ကိုင်းတမခန်းစားခွင့်မရှိရဘူးလူမှုဘဝမှာ
အခွင့်အရေးလှူရှားသူဦးအောင်မျိုးမင်းပါရှင်အပြည့်စုံကိုမကြခင်မှာနားဆင်ကြရပါမယ်ဒါဒီမတိုင်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုကြော်ကြော်သိနေမမိုးဖြူတို့ကကြီးညာပေးကြပါအောင်ရှင
်နိုဝင်ဘာလ10ရက်အင်္ဂါနေ့မှာအမေရိကန်သမ္မတရွေးကောက်ပွဲကျင်းပမှာဖြစ်တဲ့အတွက်သမ္မတလောင်းတွေမဲဆွယ်စည်းရုံးဖို့ဒီကနေ့တနင်္ဂနွေနေ့နဲ့မနေ့ပြန်တနင်္လာနေ့နှစ်ရက်ပဲကြာမှာတော့တယ်ဒီမိုကရက်သမ္မတလောင်းဟီလာရီကလင်တန်နဲ့ရီပဘလီကန်သမ္မတလောင်းဒေါ်နယ်ထရမ့်တို့ဟာသူတို့တဲကဘယ်သူကိုမဲပေးမယ်ဆိုတာအခုချိန်ထိမဆုံးဖြတ်ရသေးတဲ့မဲဆန္ဒရှင်တွေကိုဆွဲဆောင်စည်းရုံးဖို့ကြိုးစားနေကြတယ်လို့သူတို့ကိုထောက်ခံသူတွေအင်္ဂါနေ့မှာတခဲနဲ့မဲသွားပေးကြဖို့လဲတိုက်တွန်းပြောဆိုနေပါတယ်ဒီကနေ့အိုဟိုင်ယိုပြည်နယ်ကလီဖလန်မြို့မှာလုပ်မဲ့မဲဆွယ်စည်းရုံးပွဲမှာကလီဖလန်ကာဗလီယားစ်ဘတ်စကတ်ဘောအသင်းကနိုင်မဲကျော်ကစားသမားလော်ဘရွန်ဂျိမ်းစ်ကကလင်တန်အတွက်အကူအညီမဲဆွယ်ပေးပါလိမ့်မယ်။ကလင်တန်ဟာဒီကနေ့မှာပဲနယူးဟမ်ရှယ်ပြည်နယ်မှာလည်းမဲဆွယ်စည်းရုံးပွဲလုပ်ပါမယ်။ထရမ့်ကတော့အစဉ်အလာအားဖြင့်ဒီမိုကရက်တွေကိုထောက်ခံမဲ့ပေးခဲ့တဲ့ပြည်နယ်တွေမှာဒီကနေ့မဲဆွယ်စည်းရုံးပွဲတွေလုပ်ဖို့စီစဉ်ထားပါတယ်။ Iowa, Minnesota, Michigan, Pennsylvania နဲ့ Virginia ပြည်နယ်တွေမှာထရမ့်ကမဲဆွယ်ပွဲတွေလုပ်မှာပါ။ဒီနေ့ကနီဗာဒါပြည်နယ် Reno မြို့မှာထရမ့်ရဲ့မဲဆွယ်စည်းရုံးပွဲတွင်လူအုပ်ထဲကနေတယောက်ယောက်ကတနတ်လူအော်လိုက်တဲ့အတွက်ကနဒါရေအုပ်တဲတဲဖြစ်ပြီးအထူးလုံခြုံရေးတွေကထရမ့်ကိုအကောက်ခွဲပေးပြီးတော့စင်းမျက်နှောက်ကိုခေါ်သွားခဲ့ရပါသေးတယ်။ဒါပေမဲ့တန်တရားနဲ့ထိန်းသိမ်းခံရသူမှာဘာလက်နဲ့မှမတွေ့သလိုအနီးပတ်ဝန်းကျင်မှာလည်းဘာလက်နဲ့မှမတွေ့ဘူးလို့ရိုက်တာသတင်းဌာနကပြောပါတယ
်။ဒီကနေ့တနင်္ဂနွေနေ့မှာစစ်မြေပြင်ဖြစ်ခဲ့တဲ့မိုးဆူမြို့ရှိပဲချမ်းမှာရှိတဲ့ IS စစ်သွေးကြွတွေထိန်းချုပ်ခဲ့တဲ့ဒေသတစ်ဝိုက်မှာအီရတ်တပ်ဖွဲ့တွေရဲ့ထိုးစစ်ရှင်းလျှော့ချသွားပါတယ်။အရသာတော်တော်များများကိုအကောက်ခွဲပေးဖို့ကြိုးစားနေပါတယ်။ဒီမော်ဆူမြို့သိမ်းတိုက်ပွဲဟာအခုချိန်ထိကျွန်တော်တို့ရင်ဆိုင်နေရတဲ့အခက်ဆုံးတိုက်ပွဲတစ်ခုလည်းဖြစ်ပါလေလို့အီရတ်တပ်ဖွဲ့ဒုတိယဗဟုမှုကြီးမိုဟာနတ်အယ်တမမီကပြောပါလေသူတို့တပ်ဖွဲ့ဝင်တွေအနေနဲ့အဓိကမြို့တော်တစ်ခုဖြစ်တဲ့မော်ဆူမြို့တောင်ဘက်ကနေ IS တပ်ဖွဲ့တွေကိုတိုက်ထုတ်ပြီးမြို့ကိုဝန်းရံထားဖို့ကြိုးစားနေတယ်လို့အီရတ်ဗိုလ်ချုပ်ကြီးတယောက်ကပြောပါလေတစ်ချိန်တည်းမှာမြို့ရဲ့လေးစိတ်နာကစအောင်နေမှာလဲအီရတ်အလံတွေကိုလွှင့်ထားလိုက်ပြီလို့ကာဒစ်တပ်ဖွဲ့ဝင်တွေကပြောပါလေမိုးဆူးမြို့လေတောင်မိုင်15ကီလိုမီတာလောက်အကွာကဟာမန်အယ်အလီဒေတာကထိုးစစ်တွေကိုအီရတ်တပ်ဖွဲ့အထူးတပ်ဖွဲ့ဝင်တွေကလိုက်ပြီးတော့ချေမှုန်းနေပါတယ်။ IS စစ်သွေးကြွတွေနှစ်နှစ်ကြာလောက်အခိုင်အမာကာကွယ်ထိန်းချုပ်နိုင်ခဲ့တဲ့မိုးဆူးမြို့ဂေါ်ဂျီလီဒေတာကိုလည်းအီရတ်တပ်တွေကပြန်ပြီးတော့ခြေကုပ်ယူနိုင်ခဲ့ပါတယ်။အင်ကာနေတုန်းကတော့ IS စစ်သွေးကြွတွေကသူတို့ဆုံးရှုံးခဲ့တဲ့နယ်မြေကိုပြန်သိမ်းဖို့ကြိုးစားရင်းတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ခဲ့တယ်လို့လည်းအဲ့ဒီဒေတာနာက AP သတင်းတောက်တစ်ယောက်ကသတင်းပို့ပါတယ်။မိုးဆူးမြို့ရှိရန်စစ်မျက်နှာမှာရှိတဲ့တပ်ဖွဲ့တွေကိုမကြသေးခင်ကဝင်းကြီးချိုဟစ်တဲ့ LFD သွားရောက်အားပေးခဲ့ပြီးတော့ဒီခရီးမှာသူတို့ခေါ် Dash လို့ခေါ်တဲ့ IS အကြမ်းဖက်အဖွဲ့ရဲ့လက်မှာတစားကံဖြစ်ခဲ့တဲ့မိုးဆူးမြို့ကရက်သားတွေအတွက်အမှားစကားလဲယူသွားခဲ့တယ်လို့ပြောဆိုပါတယ်
။တူရကီနိုင်ငံကအဓိကလေဆိပ်ဖြစ်တဲ့အထာထာခလေဆိပ်မှာဒီကနေ့မော်တော်ဆိုင်ကယ်တစ်စီးရက်ခိုင်းနာကိုမရက်ဖဲအတင်းပေါင်းပြေလို့ရဲကပစ်ပြီးတဲ့နောက်ကားတွေအဝင်ထွက်မလုပ်ဖို့အာဏာပိုင်တွေကခဏတာပြစ်ပစ်ခဲ့တယ်လို့ CNN တူရကီဌာနခွဲကပြောပါတယ်။ဆိုင်ကယ်ပေါ်ပါတဲ့လူနှစ်ယောက်တည်းကတယောက်ကိုဒဏ်ရာနဲ့ဖမ်းမိလိုက်ပြီးနောက်တစ်ယောက်ကထွက်ပြေးလာမှာရဲကလိုက်ဖမ်းခဲ့တယ်လို့ပုဂ္ဂလိကသတင်းဌာနဖြစ်တဲ့ CNN တူရကီဌာနခွဲကဖော်ပြတာပါဖြစ်စဉ်အတွင်းရဲတပ်ဖွဲ့ဝင်ဒါမှမဟုတ်အချက်သားတွေထိခိုက်ဒဏ်ရာရတာမရှိပါဘူးပြီးခဲ့တဲ့ဇွန်လတုန်းကအီလီစိတ်မှာ IS အစွန်ရောက်အဖွဲ့ဝင်တွေလို့တန်တရားရှိတဲ့အသေးခံပုံခွဲသူတွေကပြစ်ခတ်ဖောက်ခွဲတဲ့အတွက်လူ40တယောက်သေဆုံးပြီး240လောက်ဒဏ်ရာရခဲ့ပါတယ်အခုနောက်ဆုံးဖြစ်ရကြောင်းဥရောပမှာတတိယအဝင်အထွက်အများဆုံးအထာထကလေးစိတ်မှာလေရင်အစင်းတက်တွေကိုတော့မထိခိုက်ဘူးလို့သတင်းဌာနကပြောပါတယ်။အဲ့ဒီအထာထကလေးစိတ်ဟာနိုင်ငံပိုင်တူရကီလေကြောင်းလိုင်းကအဓိကအသုံးပြုနေတဲ့လေစိတ်လည်းဖြစ်ပါတယ်။မ မော်တော်ဆိုင်ကယ်ကိုရဲတွေကဘာကြောင့်ရက်ခိုင်းတာလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူ
း။မနေ့စနေနေ့ကမြေရဲပင်လယ်ထဲမှာလေးစည်းဘော်ကပြောင်းရွှေ့ဝင်ရောက်သူဒုက္ခသည်အမျိုးသမီး9ယောက်နဲ့ကလေးငယ်17ယောက်ကိုအီတလီကမ်းခြေဆောင်တပ်ဖွဲ့ဝင်တွေကကယ်ဆယ်ပြီးကျန်းမာရေးဝန်ထမ်းတွေစောင့်နေတဲ့လမ်ပီဒူဆာကျုံးကိုပို့ပေးခဲ့ရပါတယ်။ဒီကနေ့တင်းတွေနေ့မှာကန်ကြီးဆောင်တပ်ဖွဲ့ကထုတ်တဲ့ဗီဒီယိုထဲမှာကေဆေးရေးဖွဲ့ဝင်တွေကကလေးငယ်လေးတွေကိုစိတ်ကမ်းမှာစောင့်နေတဲ့ဂျမိုင်းဝန်ထမ်းတွေလက်ကိုပို့ဆောင်ပေးခဲ့ပုံတွေပါဝင်ပါတယ်။ပြောင်းရွှေ့သူဒုက္ခသည်တွေဟာဂျမိုင်းစောင့်ရှောက်မှုတွေအရေးတကြီးလိုအပ်နေလို့အမြန်ဆုံးကန့်ကတ်ကေဆေးခဲ့ရတယ်လို့ကန်ကြီးဆောင်တပ်ကပြောပါတယ်။မနေ့ကစနေနေ့တရက်ထဲမှာတင်လေးစီးပြေးပြောင်းရွှေ့သူ 2,200 ကျော်ရှိပြီးသေဆုံးသူအလောင်း 10 ခု ဆယ်ယူရခဲ့တယ်လို့ကန်ကြီးဆောင်တပ်တွေကပြောပါတယ်။ရာဘာလင်းငယ်20မော်တော်20နဲ့ရေရင်ကြီးတစင်းမော်ကဒီဒုက္ခသည်တွေကိုစစ်စင်16ခုအတွင်းမှာဖမ်းမိခဲ့တာဖြစ်ပါတယ်။ဒီနှစ်နိုဝင်ဘာလအထိနေရက်စွန့်ပြောင်းရွှေ့နေထိုင်မှုအတွက်မြေရေပင်လယ်ထဲမှာအသက်ဆုံးခဲ့တဲ့ဒုက္ခသည် 4,220 ရှိပြီး2015ခုနှစ်တစ်နှစ်လုံးမှာတော့ 3,989 ယောက်ရှိခဲ့တယ်လို့နိုင်ငံတကာပြောင်းရွှေ့နေထိုင်မှုဆိုင်ရာ IOM အဖွဲ့ကြီးကပြောဆိုလိုက်ပါတယ်။
အမေရိကန်အတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီဝေကနေတနင်္ဂနွေညနေပိုင်းသတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ဗြိတိသျှမြို့ကျောင်းထရီဇာမေဟာဥရောပသမဂ္ဂပြင်ပနှစ်နိုင်ငံဆက်ဆံရေးဆိုင်ရာပထမဆုံးခီးစဉ်ဖြစ်အိန္ဒိယနိုင်ငံမှာဒီကနေ့ရောက်နေပါတယ်။ဥရောပသမဂ္ဂ EU ထဲကနေပြည်ထောင်နိုင်ငံထွက်ပြီးတဲ့နောက်ကမ္ဘာမှာအမြန်ဆုံးကြီးထွားလာနေတဲ့စီးပွားရေးအင်အားကြီးအိန္ဒိယနိုင်ငံနဲ့ခိုင်မာအားကောင်းတဲ့ကုန်သွယ်ဆက်ဆံရေးတည်ဆောက်ဖို့အခြေခံတွေချမှတ်ရေးသွားတဲ့ခီးစဉ်ဖြစ်ပါတယ်။ဒါပေမဲ့ပြည်ထောင်နိုင်ငံရဲ့ပြည်ဝင်ခွင့်ဗီဇာစီးကမ်းတွေပိုပြီးတင်းကျပ်ထားတဲ့ပေါ်အိန္ဒိယကဖိအားပေးပြောဆိုဖို့လည်းရှိပါတယ်။အဲ့ဒီဗီဇာဆိုင်ရာသတ်မှတ်ချက်တွေကြောင့်ပြည်ထောင်တက္ကသိုလ်တွေမှာကျောင်းသွားတက်တဲ့အိန္ဒိယကျောင်းသားအစီအတွက်ရော့ကျသွားတယ်လို့ပြည်ထောင်မှာလုလုနေတဲ့အိန္ဒိယပညာရှင်တွေပေါ်မှာလည်းသိအောင်မှုရှိနေတာပါဒီခီးစဉ်ဟာ EU တွေကနေပြည်ထောင်နိုင်ငံထွက်ပြီးနောက်ပိုင်းကမ္ဘာတဝန်းကနိုင်ငံတွေနဲ့ပိုပြီးခိုင်မာတဲ့ဆက်ဆံရေးတည်ဆောက်ဖို့ဖြစ်တယ်လို့ခီးစဉ်မတိုင်ခင်မှာပြည်ထောင်ဝန်ကြီးချုပ်ကပြောထားပါတယ်ပိုပြီးတင်းကျပ်တဲ့လူမှုဆိုင်ရာမူဝါဒတွေဟာပိုပြီးခိုင်မာတဲ့စီးပွားရေးမေးဖက်တွေတည်ဆောက်ဖို့ကြိုးပမ်းလာမှာဘယ်လိုသက်ရောက်မလဲဆိုတာကိုအခုခီးစဉ်ကဆန်သက်ပြသလိမ့်မယ်လို့ညူဒီလီမျိုးတော်အခြေစိုက်လိလာသူတွေကပြောပါတယ်။အိန္ဒိယအနေနဲ့ပြည်ထောင်နိုင်ငံနဲ့ကုန်သွယ်ဆက်ဆံရေးတိုးချဲ့လာတာနဲ့အတူအိန္ဒိယကျောင်းသားတွေနဲ့ကျွမ်းကျင်လုပ်သားတွေလွယ်လွယ်ကူကူဝင်ထွက်သွားလာခြင်းကိုလည်းကြားချင်တာပါ
။ဗြိတိနိုင်ငံလန်ဒန်မြို့မှာမနေ့စနေနေ့က Anonymous လို့လူသိများတဲ့ဒီအမည်မဖော်တဲ့ Computer Hacking အဖွဲ့တွေစီစဉ်တဲ့အရင်ရှင်ဆန့်ကျင်ရေး Anti-Capitalist ဆန္ဒပြပွဲတစ်ခုအထဲမှာဗြိတိရဲတပ်ဖွဲ့ကဆန္ဒပြသူလူ90လောက်ကိုဖမ်းဆီးခဲ့ပါတယ်။ Washington မှာလည်းအလားတူအဂရီလိုက်စားမှုစံကြီးဆန္ဒပြပွဲတစ်ခုဖြစ်ခဲ့ပြီးပြည်သူပိုင်းပစ္စည်းဖြည့်ဆည်းမှုနဲ့လူနှစ်ယောက်ဖမ်းဆီးခံခဲ့ရပါတယ်။ဗြိတိန်နိုင်ငံကအမည်မဖော်သူအဖွဲ့ရဲ့ပြောဆိုချက်အရဒီဆန္ဒပြပွဲဟာအဂရီလိုက်စားမှုမညီမျှမှုစာပေထိန်းချုပ်စီးဆင်းမှုနဲ့စစ်ပွဲတွေအားလုံးကိုစန့်ကျင်တဲ့ရည်ရွယ်ချက်အရမယ်လျံမတ်စ်မတ်ချ်အစီအစဉ်ရဲ့အစိတ်ပိုင်းတစ်ခုဖြစ်ပါတယ်။တခြားမြို့တွေမှာလည်းဆန္ဒပြပွဲအသေးစားတွေဖြစ်ခဲ့တယ်လို့လူမှုကွန်ရက်သတင်းတွေကဖော်ပြပါတယ်။ဗြိတိန်နိုင်ငံမှာပါလီမန်ကိုဖောက်ခွဲဖို့ကြံစည်ခဲ့တဲ့တော်လှန်ရေးသမား Guy Fawkes လိုပဲတချို့ဆန္ဒပြသူတွေက18ရာစုနှစ်အဝတ်အစားနဲ့မျက်နှာဖုံးတွေတက်ပြီးရုပ်ဖြက်ဆန္ဒပြခဲ့ကြပါလေ
။အမေရိကန်ဒေါ်လာ 1.5 ဘီလီယံကနေ 1.6 ဘီလီယံအထိကုန်ကျတဲ့ဝေဟင်နဲ့ဝေဟင်နဲ့ရေပြင်နှစ်သွဲသွားကယ်ဆယ်ရေးလေယာဉ်ဆက်နှစင်းကိုဂျပန်နိုင်ငံရှင်မယွာဆက်မှုလုပ်ငန်းကနေဝယ်ယူဖို့အိန္ဒိယကာဝေးဝန်ကြီးဌာနကတနင်္လာနေ့မှာသဘောတူလက်မှတ်ရေးထူတော်မယ်လို့ဂျပန်ခြေဆိုင် Nikkei သတင်းစာကဒီကနေ့ဖော်ပြပါလေ။ဒီလေယာဉ်တွေဝယ်ယူရေးကိစ္စဂျပန်နဲ့အိန္ဒိယကြားဆွေးနွေးနေတာနှစ်နှစ်ကျော်ပါပြီ။လက်နက်ခရင်တင်ဖို့ရောင်းချတာကိုနှစ်90ကျော်ပိတ်ပင်ထားတာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကယုံသိမ်းလိုက်ပြီးကြတဲ့အခါဆိုရင်ဒါဟာဂျပန်နိုင်ငံရဲ့ပထမဆုံးစစ်ဖက်ပစ္စည်းရောင်းချမှုဖြစ်ပါလိမ့်မယ်။ဒါအပြင်နှစ်နိုင်ငံကြားကုန်သွယ်ရေးဆိုင်ရာဆက်ဆံရေးတိုးမြင့်လာတာကိုလည်းပြနေပါရယ်။ US 2လေယာဉ်ဆက်နှစ်စင်းဝယ်ယူရေးကိစ္စကိုတနင်္လာနေ့မှာကျင်းပဖို့စီစဉ်ထားတဲ့ကာကွယ်ရေးဆိုင်ရာပစ္စည်းကိရိယာဝယ်ယူရေးကောင်စီအစည်းအဝေးမှာအိန္ဒိယကာကွယ်ရေးဌာနကအတည်ပြုမယ်လို့ဝန်ကြီးဌာနကအမြင့်မဖော်တဲ့အဆင့်မြင့်တာဝန်ရှိသူတွေကိုကိုးကားပြီးနိခေယသတင်းစာကဖော်ပြပါဗ
ျ။ရာသီဥတုပြောင်းလဲမှုဆိုင်ရာ2015ခုနှစ်ပဲရစ်သဘောတူညီချက်ကိုအကောင့်ထည့်ဖို့အတွက်နိုင်ငံတကာကိုယ်စားလှယ်တက်ရောက်မဲ့ဆွေးနွေးပွဲတစ်ခုကိုမနေ့ဖန်တင်းလာနေ့နိုဝင်ဘာလ9ရက်နေ့မှာမော်ရိုကိုနိုင်ငံမရာကက်ရှ်မြို့မှာကျင်းပမှာဖြစ်ပါတယ်။တရုတ်နဲ့အမေရိကန်ဥဆောင်တဲ့အဓိကဖန်လုံရင်တန်းွေထုတ်လုပ်တဲ့နိုင်ငံတွေရဲ့ထောက်ခံအားပေးမှုရပြီးတဲ့နောက်ပဲရစ်သဘောတူညီချက်အသက်ဝင်လာတဲ့နိုဝင်ဘာ4ရက်ကစပြီးတော့ ရက်အနေငယ်ကြာအခုလိုဆွေးနွေးပွဲကျင်းပနိုင်ခဲ့တာဖြစ်ပါတယ်။ Paris သဘောတူညီချက်အရကမ္ဘာစီးပွားရေးနိုင်ငံတွေအနေနဲ့ကြောင်မီးသွေးလောင်စာအသုံးပြုမှုလျှော့ချပြီးကမ္ဘာပူချိန်ကိုဆက်မှုခေတ်ကာလလို2ဒီဂရီစင်တီဂရိတ်အောက်လျှော့ချနိုင်မှုရည်ရွယ်တာဖြစ်ပါတယ်။
အမေရိကန်ပြည်တော်စုအတလန်တာတရိတ်ဆိုင်ယူမှာမွေးဖွားကြည်ပြင်းခဲ့တဲ့ပန်တာဝဝုံအမွှားနှစ်ကောင်ဟာတရုတ်နိုင်ငံနောက်တောင်ပိုင်းချန်ဒူးမြို့ကိုရောက်သွားပြီလို့တရုတ်နိုင်ငံပိုင်သတင်းဌာနကပြောပါတယ်။မိုင်လွန်းနဲ့မိုင်ဝမ်ပန်တာဝဝုံအမွှားနှစ်ကောင်ကိုမိခင်ပန်တာဝဝုံမကြီးလွန်းလွန်းက2023ခုနှစ်ဇူလိုင်လ15ရက်နေ့မှာမွေးဖွားခဲ့တာလို့ CCTV သတင်းဌာနကပြောပါတယ်။သူတို့ဟာအမေရိကန်ပြည်တော်စုမှာမွေးဖွားပြီးအသက်ရှင်သန်ကြည်ပြင်းတဲ့ပထမဆုံးပန်တာဝဝုံနှစ်ကောင်ဖြစ်ပါတယ်။လွန်းလွန်းကိုတရုတ်ပြည်ကနေအမေရိကန်ကငှားထားတာပါ။တရုတ်နဲ့အမေရိကန်ကြားသဘောတူညီချက်အရအငှားချထားတဲ့ဝဝံတွေကနေမွေးတဲ့ဝဝံပေါက်တွေအားလုံးကိုအသက်၄နှစ်ပတ်ဝန်းကျင်မှာတရုတ်နိုင်ငံကိုပြန်ပို့ပေးရတယ်လို့ CCTV သတင်းဌာနကပြောပါတယ်။အသက်၁၉နှစ်အရွယ်ရှိပြီဖြစ်တဲ့လွန်းလွန်းဟာပြီးခဲ့တဲ့စက်တင်ဘာလကနောက်ထပ်ပန်တာဝဝံအမွှားနှစ်ကောင်ကိုမွေးခဲ့တယ်လို့အတလန်တာတရိတ်ဆိုင်ရုံးကကြေညာထားပါတယ်။အခုတရုတ်ပြည်ပြန်ရောက်သွားတဲ့ပန်တာနှစ်ကောင်ကိုချန်ဒူးမျိုးကပန်တာဝဝံထင်းထင်းဆောက်ဆောက်ရေးသုတေသနဌာနကိုပို့လိုက်ပြီးတလကြာခွဲထားပြီးတဲ့နောက်လူတွေကိုကြည့်ခွင့်ပြုမယ်လို့ CCTV သတင်းမှာဖော်ပြထားပါတယ်ခင်ဗျာ။
ထိတ်တန့်ရောက်သတင်းတွေကိုကိုကြော်ကြော်သိမ့်နဲ့မမိုးဖြူတို့ကြီးညာပေးခဲ့တာပါရှင်။အခုကတော့သတင်းဆောင်ဝါတွေကိုတင်ပြပေးမယ်ထဲဒီရက်ပိုင်းနေအတွင်းမှာကျင်းပတော့မယ့်အမေရိကန်သမ္မတရွေးကောက်ပွဲဆိုင်ရာသတင်းတွေကိုအရင်ဆုံးနားဆင်ကြရအောင်ပါ။အမေရိကန်ပြည်ထောင်စုသမ္မတရွေးကောက်ပွဲကျင်းပမယ့်ရက်ဟာတပတ်တောင်အချိန်မရှိတော့ပါဘူး။အမေရိကန်အများစုကတော့အချိန်အနည်းလုံနေကြတဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးပွဲပြီးဆုံးမဲ့အချိန်နာရီတွေကိုပဲရေးတွက်နေကြပါတယ်။ရွေးကောက်ပွဲကြောင့်အမေရိကန်လူဦးရေထက်ဝက်လောက်ဟာအတိုင်းအတာတစ်ခုအထိစိတ်ပြည့်စုံမှုတွေခံစားနေကြရတယ်လို့လည်းစိတ်ပညာရှင်တွေကပြောပါတယ်။သူတို့ရဲ့စိတ်ချမ်းသာရေးသာမကချစ်သူခင်သူတွေကြားကဆက်ဆံရေးကိုပါတည်ရောက်မှုရှိစေတယ်လို့လည်းပြောပါတယ်။ VOA သတင်းတောက် Trashana Borokos သတင်းပေးပို့ထားတာကိုရှားဖောင်ကပြောပြပေးပါမယ်ရှင်။
2016ခုနှစ်ရွေးကောက်ပွဲဟာစိတ်ဖိစီးမှုဖြစ်စေတဲ့အရာတစ်ခုလို့အရွယ်ရောက်ပြီးသားအမေရိကန်လူဦးရေ52ရိုင်ငံတုန်းကပြောကြောင်းအမေရိကန်စိတ်ပညာရှင်အသင်း APA ရဲ့လေ့လာမှုတစ်ခုမှာဖော်ပြထားပါတယ်။ Bill Writer APA ရဲ့သုတေသနလုပ်ငန်းညွှန်ကြားရေးမှူးတစ်ယောက်ပါ။ Republican ဖြစ်ဖြစ် Democrat ဖြစ်ဖြစ်အမျိုးသမီးအမျိုးသားတွေနှစ်ဖက်စလုံးကသူတို့ရဲ့စိတ်ဖိစီးမှုတွေဟာရွေးကောက်ပွဲနဲ့ဆက်စပ်နေတယ်လို့လူမှုကွန်ရက်မီဒီယာတွေကအခြေအနေကိုပိုးပြီးဆိုးအောင်လုပ်နေတယ်လို့လည်းဆိုပါတယ်။ Bill Writer ကအခုလိုပြောပါတယ်။
38% of adults said
သူတို့ရဲ့လူမှုကွန်ရက်ဆာမျက်နှာပေါ်မှာတွေ့ကြရတဲ့နိုင်ငံရေးနဲ့ယဉ်ကျေးမှုဆိုင်ရာဆွေးနွေးချက်တွေဟာစိတ်ဖိစီးမှုဖြစ်စေတယ်လို့အရွယ်ရောက်ပြီးသားလူပေါင်း38ရာခိုင်နှုန်းကပြောကြပါတယ်
။စိတ်ပညာရှင် Steven Stoney ကတော့ဒါကို election stress disorder ရွေးကောက်ပွဲစိတ်ဖိစီးမှုယောဂါလို့တောင်ခေါ်ဆိုပြီးအိမ်ထောင်ပြုဖို့အတွက်သူအကြံအဉာဏ်ပေးတဲ့စုံတွေအတော်များများကဒါနဲ့ပတ်သက်ပြီးခံစားနေကြရတာကိုတွေ့ရတယ်လို့ဆိုပါတယ်။
All the things that are deadly in a marriage.
ရွေးကောက်ပွဲဆောင်ရွက်ကအကြံဉာဏ်တွေလာပြီးဆွေးနွေးကြတဲ့အစုံအတွဲတွေတည်လာကြတဲ့အကြောင်းအရာအားလုံးကအိမ်ထောင်ရေးကိုစိုးစိုးဝါးဝါးထိခိုက်စေတဲ့အကြောင်းအရာကိုတွေ့ရပါတယ်
။အဓိကကတော့အပြတ်သဘောဆောင်တဲ့အရာတွေဖြစ်တယ်လို့စိတ်ပညာရှင် Steven Stoney ကပြောပါတယ
်။ Anger has adrenaline in it.When you have adrenaline
အဲ့ဒီမှာဒေါသအလျောက်စိတ်လှုပ်ရှားမှုတွေပါတယ်။အဲ့ဒီလိုစိတ်လှုပ်ရှားလာတဲ့အခါကိုယ်မှာယုံကြည်မှုနဲ့ခွန်အားတွေကိုတလိမ့်လိမ့်ဖြစ်စေတယ်။အဲ့ဒါဖြစ်ပြီးနောက်ထပြီးပေါက်ကွဲတော့တာပါပဲ။အဲ့ဒီကနေပြီးတော့စိတ်ဓာတ်တွေကျလာမယ်။ဆိုတော့စိတ်ဓာတ်မကျအောင်ခွန်အားနဲ့ယုံကြည်မှုကိုဆက်ပြီးထိန်းထားနိုင်အောင်တစ်ချိန်လုံးဒေါသကိုနည်းနည်းလေးဖြစ်ပေးရမယ်သဘောရှိတယ်
။စိတ်ဖိစီးမှုအဆင့်လျှော့ချနိုင်အောင်မီဒီယာသုံးတာအကန့်အသတ်နဲ့ရှိတင်တယ်လို့စိတ်ပညာရှင်တွေကတော့အကြံပြုကြပါတယ်။ American စိတ်ပညာရှင်အသင်း APA ရဲ့သူတေသနလုပ်ငန်းညွှန်ကြားရေးမှူး Bill Wright ကတော့အခုလိုပြောပါတယ
်။
ကိုသိတင်သိထိုက်တာလောက်ကိုပဲဖတ်ရင်လုံလောက်ပါတယ်
။စိတ်ပညာရှင် Steven Stoney ကတော့အခုလိုပြောပါတယ
်။ One of my prescriptions is get off.
ကျွန်တော်ရဲ့ဆေးညွှန်းတစ်ခုကိုအဲကပြောရမယ်ဆိုရင်တော့အိမ်အောင်ပြုကျင်နေဆိုရင်ရွေးကောက်ပွဲပြီးတဲ့အထိလူမှုကွန်ရက်မီဒီယာကိုဝေးဝေးရှောင်ပါလို့ပဲပြောချင်ပါတယ်။
အေးဘဝအိတ်တာတင့်လျော်ပြီးအားရရှိတဲ့အစားအစာတွေနဲ့လူမှုဆက်ဆံရေးတွေဟာလူတဦးချင်းရဲ့ကျန်းမာဒုက္ခကိုအဓိကဖြစ်စီပေးတဲ့အရာတွေဖြစ်ပါတယ်။ကြိုတင်မဲ့ပေးခြင်းဟာလည်းထူးခြားတဲ့ကုထုံးတစ်ခုပါပဲ။မေရီလန်းပြည်နယ်ကမဲဆန္ဒရှင်တဦးဖြစ်တဲ့အီရီနာဗဲတီကတော့အခုလိုပြောပါတယ်
။ Voting early really
တင့်လျော်အားခဲထားရတဲ့အတွက်ကြိုတင်မဲ့ပေးလိုက်တော့စိတ်ဖိစီးမှုကနေလွတ်မြောက်သွားပါတယ်
။ဒါပေမဲ့လည်းတရားထိုင်ခြင်းလက်ကျင့်ခံလုပ်ခြင်းနဲ့ကြိုတင်မဲ့ပေးခြင်းဟာအကန့်အသတ်တစ်ခုအထိပဲတည်ရောက်မှုရှိတယ်လို့စိတ်ပညာရှင် Steven Stoney ကပြောပါတယ်
။
they're not going to work very well with an adrenaline
and they can't damu go lop pe lai yon ne de ma pi ba u de ge lop pho lo at da ga a ri khon a ri go apaw lakkhana saung ne a ya de ku ku si go pyaung lai pho ba a da ri ga ro ko ye tan mo tha mu sat san yin ne lou kai ni phit par de ba lo le so ro au naw ga nho so mu lo jin ne a kha ma saip phie shoe lai da ga khana ta phyo lop be a thauk ku phit si par de
ရွေးကောက်ပွဲရဲ့နောက်ပိုင်းစိတ်ဓာတ်ကျတဲ့ကယောဂါနဲ့ပတ်သက်ပြီးစိတ်ပညာရှင်စတော့စနီကတော့အခုလိုဟောကိန်းထုတ်ထားပါဗျ။ဒါကိုရှောင်ရှားဖို့နဲ့စိတ်တမ်းမှရေကိုဆက်လက်ထိန်းထားနိုင်ဖို့အတွက်နိုင်ငံရေးစည်းရုံးပွဲတွေကိုပဲစိတ်ထဲမှာအစွဲလန်းထားမယ့်အစားမိသားစုကိုဦးစားပေးအချိန်ပိုပေးဖို့လိုတယ်လို့သူကတော့အကြံပြုထားပါဗျ။ရှင်
။ရှားဖောင်တင်ပြခဲ့တာပါရှင်။အခုတော့ရွေးကောက်ပွဲအပေါ်မှာလူငယ်တွေရဲ့သဘောထားအမြင်တွေကိုကြည့်ကြရအောင်ပါ။ဒီတစ်ချိန်ကျင်းပမဲ့အမေရိကန်သမ္မတရွေးကောက်ပွဲရဲ့ထူးခြားချက်ကတော့အမေရိကန်သမိုင်းမှာပထမဆုံးအမျိုးသမီးသမ္မတလောင်းအဖြစ်ဒီမိုကရက်ပါတီဘက်ကဟီလာရီကလင်တန်ပါဝင်ရှင်းပြိုင်နေတာဖြစ်ပြီးရီပဘလီကန်ပါတီသမ္မတလောင်းဟာလည်းနိုင်ငံရေးလောကထဲတခါမှချေမချဘူးတဲ့ကြေးကြွယ်တထေးကြီးဒေါ်နယ်ထရန့်ဖြစ်နေတာပါအခုလိုအမေရိကန်သမိုင်းကိုပြောင်းလဲပေးနိုင်တဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့မြန်မာလူငယ်တွေဘယ်လိုရှုမြင်ကြပါသလဲအမေရိကန်သမ္မတအိုဘားမားရဲ့ဝိုင်စီလီအရှိတောင်အာရှလူငယ်ခေါင်းဆောင်များအစည်းအဝေးတစ်ခုနဲ့ရောက်ရှိနေတဲ့မတ်ထက်ထက်ခိုင်ကစူးစီးတင်ပြထားပါတယ်ရှင
်ကျွန်တော်တန်းထွက်အောင်ပါလက်ရှိတော့အမေရိကန်တက်သူနိုင်ငံတကာစစ်ဆင်ရေးအကြောင်းပါနောက်ဆုံးနှစ်တက်နေပါတယ
်တမီးနာမည်ကတော့ Ventilating လို့ခေါ်ပါတယ
်ဒီကျောင်းသားလေးနှစ်ယောက်ထဲက Dim ဆိုတဲ့ကောင်မလေးကတော့အမေရိကန်နိုင်ငံသားချင်းတိုင်းရင်းသူဖြစ်ပါတယ်လာမယ့်နိုဝင်ဘာ10ရက်နေ့မှာကျင်းပမဲ့အမေရိကန်ရွေးကောက်ပွဲမှာပထမအဦးဆုံးအကြိမ်အဖြစ်နဲ့မဲပေးရမယ့်သူလည်းဖြစ်ပါတယ်
တမီးက Columbia Maryland မှာနေတာဒါမဲ့ဒီ Washington DC မှာကျောင်းလာတက်တော့တမီးကြိုတင်မေးပေးပြီးသားပြီ
ဘသူပေးခဲ့လဲ
Hillary Clinton
ဘာဖြစ်လို့သူ့ကိုရွေးလိုက်တာလဲ
ဘာဖြစ်လို့လဲဆိုတော့တမီးကလည်းအမျိုးသမီးသူကလည်းအမျိုးသမီးဆိုတော့အမျိုးသမီးအတွက်အချိုးပြုံးမေးတင်တယ်တန်ပြည့်တော့ဆိုရင်တော့သူကနိုင်ငံခြားရေးဝန်ကြီးဖြစ်တော့ကမြန်မာနိုင်ငံကိုလည်းတွားတယ်လေအဲဒါကြောင့်မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်မှုအတွက်တော့အချိုးပြုတ်မယ်ထင်တယ်အဲ့ဒါကြောင့် Hillary Clinton ကိုရွေးတာပါ
ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မှစိုးရိမ်မှုတွေပါတယ်ရောရှိသေးလား
ရှိရပေါ့Donald Trump မရအောင်တမီးက Hillary Clinton ကိုရွေးထားတာပါDonald Trump ရရင်တော့တမီးအမျိုးရင်းထဲမှာဟိုက American citizen မဖြစ်တဲ့သူတွေရှိရလေအဲ့ဒါကြောင့် Donald Trump က immigrants တွေကိုအရင်မကြိုက်ဘူးလို့ပြောထားတော့တမီ Donald Trump တမရအမဖြစ်အောင် Hillary ကိုမေ့ပေးတယ
်လင်းနှစ်တစ်ကြိမ်ကျင်းပတဲ့ American ပြည်ထောင်စုကတမရရွေးကောက်ပွဲကိုတော့ American နိုင်ငံသားတွေနဲ့မကဘဲနဲ့တခြားနိုင်ငံကသူတွေကလည်းစိတ်ဝင်တစားစောင့်ကြည့်နေရတဲ့ပွဲပါ American တက္ကသိုလ်နိုင်ငံတကာဆက်ဆံရေးဘာသာရပ်ကိုတင်ကြားနေတဲ့ဒီအရှိတောင်အာရှကျောင်းသားတမကဒုတိယဥက္ကဋ္ဌကိုတန်းထွန်းအောင်ကလည်းဒီလိုမျိုးစိတ်ဝင်တစားနဲ့စောင့်ကြည့်နေတဲ့သူတွေကတယောက်ပါ
အရင်နှစ်တွေနဲ့ရှင်းနိုင်တော့ဒီရွေးကောက်ပွဲကထူးတာကြီးအများကြီးတွေ့ရတယ်ပေါ့နော်အဓိကတော့ပြိုင်ပွဲဝင်နေရတော်တော်လေးကိုကွာခြားတယ်အရင်တော့ကျွန်တော်တိရတလောက်တော့လူတွေကတယောက်မဟုတ်တယောက်ကိုတော့ကြိုက်ကြတယ်အခုကလူတွေတော်တော်များကျွန်တော်ကြည့်လိုက်ရင်နှစ်ယောက်လုံးမကြိုက်ဘူးဒါပေမဲ့ Trump ကိုမကြိုက်လို့ Hillary Clinton ပေးရမယ်ဆိုတဲ့ပုံစံမျိုးဖြစ်နေ
ကိုတန်းထွန်းအောင်ပြပြသွားတာပါရှင်သူတို့ကျောင်းကကျောင်းသားလူငယ်တွေရွေးကောက်ပွဲနဲ့ပတ်သက်ပြီးစိတ်ဝင်တစားရှိကြတဲ့အကြောင်းကိုလည်းသူဆက်ပြောပြတာကတော့
သူတို့ကအင်မတန်စိတ်ဝင်စားတာပေါ့ဘာဖြစ်လို့ဆိုတော့ကျွန်တော်တို့ကျောင်းကအမေရိကန်နိုင်ငံမှာနိုင်ငံရေးရတက်ကြွဆုံးကျောင်းလို့နာမည်တွင်တဲ့ခါကျတော့ကျောင်းသားတွေကတစ်ချိန်လုံးပါတီတွေမှာပဲတွေ့ဘယ်မှာပဲတွေ့ဘူဒါယုံမှာပဲတွေ့ဒီအကြောင်းပဲဆွေးနွေးကြတယ်နောက်ပြီးတော့လူမှုကွန်ရက် Facebook တို့ Twitter တို့မှာဒီအကြောင်းတွေတစ်ချိန်လုံး share တာ like တာ comment ပေးတာတော့ဒါတော့မဆမ်းပါဘူးတကယ်မဲပေးမဲနေကြရင်လဲကျွန်တော်တို့ဒီနိုင်ငံတကာဆက်ဆံရေးဌာနမှာဆိုရင် project 5လုံးနဲ့ TV channel 5ခုရဲ့ထုတ်လွှင့်မှုတွေကို live လွှင့်ကြမှာဆိုတော့လူတွေကအဲ့မှာလူတွေကအပြည့်ပဲမဲပေးဖို့နှိုးဆော်တဲ့အဖွဲ့အစည်းတွေလည်းကျောင်းကိုလာပြီးပါပြီကျောင်းသားတွေမြေပေါ်တော့မဲပေးပြီလားမပေးရသေးရင်ဘာခက်ခဲတွေရှိလဲဘာတွေပြင်ဆင်ရမလဲဒါတွေအားလုံးလာပြီးပေါ်တော့နောက်ပြီးဒီကပမောက္ခတွေဆရာမတွေအားလုံးကလည်းကျောင်းသားတွေကိုစကားစစ်ထုတ်ပွဲကျင်းပတဲ့နေ့မှာဆိုရင်ကျောင်းသားတွေကိုကြည်ခိုင်းတယ်ပြီးတော့ကျောင်းသားတွေအရဆိုလို့ရှိရင်ကျွန်တော်တို့မြန်မာနိုင်ငံမှာရွေးကောက်ပွဲအခုတစ်ခါကျင်းပတော့ကလို့ပဲ NLD တစိမ့်ကိုနေရာတကာမှာတက်တယ်လို့ပဲသူတို့လည်းဒီတိုင်းပဲသူတို့ပါအားပေးတဲ့ပါတီတို့သူတို့အားပေးတဲ့ပုဂ္ဂိုလ်တို့ရဲ့ပတ်သက်တဲ့တစိမ့်တွေပေါ့နော်အဲ့ဒါကို laptop မှာကတ်တယ်ကားပေါ်မှာကတ်တယ်နေရာတကာမှာကတ်ထားကြတာပဲ
တကမ္ဘာလုံးကနိုင်ငံတွေအသီးသီးကနေပြီးတော့မှစိတ်ဝင်တစားရှိနေကြတဲ့2016အမေရိကန်သမ္မတရွေးကောက်ပွဲမှာတော့ Republican Party သမ္မတလောင်းအဖြစ်နဲ့ Donald Trump နဲ့ Democrat Party သမ္မတလောင်းအဖြစ် Hillary တို့ကဝင်ရောက်အရွေးခံရမှာဖြစ်ပါတယ်။
သမရလောင်းနှစ်ယောက်ရဲ့စကားစစ်ထိုးပွဲတွေမှာလည်းတဦးနဲ့တဦးပုတ်ကိုရေးထိုးနှက်မှုတွေကအပြန်အလှန်ရှိခဲ့ကြပါတယ်။ဒီနှစ်ရွေးကောက်ပွဲမှာတော့ဘသူကိုမဲပေးရမယ်ဆိုတာအတော်စဉ်းစားရကြက်တယ်ဆိုပြီးတော့လည်းအမေရိကန်နိုင်ငံသားကိုစော်ဝင်းကတော့ဆိုပါတယ်
။အာဒီနှစ်မဲပေးဖို့ကိစ္စပြောရရင်တော့မြန်မာပြည်အတော်ကိုရှင်းလင်းချက်တွေရောက်တဲ့ရွေးကောက်ပွဲလို့ပြောလို့ရတယ်။ဘာလို့လဲဆိုတော့ဒီ Republican ရဲ့သမရလောင်းဖြစ်တဲ့ Donald Trump ကလည်းဒီ Donald Trump ပြောဖို့ဆိုဖို့နေပေါ့နော်အဲနောက်ပြီးတော့စီးပွားရေးသမားဖြစ်ပြီးနိုင်ငံသမားမဖြစ်တာတွေပေါ့နော်နိုင်ငံရေးပါမဝတာပါတွေပေါ့အေးအဲ့ဒါတွေနဲ့ပတ်သက်လို့ Donald Trump လည်းမကြက်ကြဘူးတစ်ဖက်မှာ Clinton ကြတော့လေ Tandeman Sire ရောနိုင်ငံရေးပါတွေဝတယ်ဒါပေမဲ့သူ့ရဲ့ဒီရွက်ကောက်ပွဲရမှုကိုရှာတာနဲ့ပတ်သက်လို့သူ့ကိုမကြက်ကြဘူးလေအထူးသဖြင့်အခုဆိုရင် email ကိစ္စပေါ့နော်ကိုတာဝန်ယူနေတဲ့ဒီလိုနိုင်ငံရေးဝန်ကြီးကာလမှာသူကတော့သူ email တွေကိုသူကအာတုံးပြီးတော့ delete လုပ်ပြတယ်ဆိုတဲ့ဟာတော်တော်တစ်ဖက်မှာကတော့ crime ပေါ့နော်ရာဇဝမှုဆိုပြီးတော့နိုင်ငံရေးနိုင်ငံရေးအတိုင်းအဝိုင်းမှာတော်တော်ပြောစရာဆိုစရာကြီးဖြစ်တယ်ညီမဒီနှစ်ယောက်မှာဘ ᱹ ရုပေးမလဲဝင်လင်းပြောရင်နှစ်ယောက်လုံးတော့မကြိုက်ဘူးဒါပေမဲ့ Donald Trump နဲ့ Clinton ကိုယူရတော့မယ်ဆိုရင် Clinton ပဲယူရတော့မယ်သဘောဖြစ်တယ်
Hillary ကိုမဲပေးလိုက်ရင်လဲ CBN မှာဖြစ်နေတဲ့တိုက်ပွဲတွေမှာဝင်ပါလိုက်မှာကိုတော့စိုးရိမ်မိပါတယ်ဆိုပြီးတော့မှဒီနှစ်မှာမဲပေးမဲ့ကိုထုမြတ်ကတော့ဆိုပါတယ်အမေရိကန်နိုင်ငံသားမြန်မာလူမျိုးတွေအနေနဲ့လဲအခုကျင်းပမဲ့ရွေးကောက်ပွဲမှာမျှော်လင့်ချက်ကိုစီအတွေးကိုစီယုံကြည်ချက်ကိုစီတွေနဲ့ပါပဲရှင
်ဗီယိုမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 Joru ကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ဒီဝေမြန်မာပိုင်းစီစဉ်ရဲ့တင်းင်းကနေညနေခင်းထုတ်လွှင့်ချက်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်အခုကတော့မြန်မာဆန်ရသတင်းဆောင်မတပုတ်ကိုတင်ပြပေးချင်ပါတယ်မြန်မာနိုင်ငံမှာလူအခွင့်အရေးအပြည့်အဝရဖို့ဆိုရင်ခွဲခြားဖိနှိပ်မှုစန့်ကျင်ရေးလိုဥပဒေတွေထုတ်ပြန်ဖို့လိုတယ်လို့လူအခွင့်အရေးလှုပ်ရှားသူတွေကပြောပါတယ်လိင်ခံယူချက်ကွဲပြားသူတွေအတွက်ခွဲခြားဆက်ဆံမှုအခွင့်အလမ်းကန့်သတ်မှုတွေရှိနေစေဖြစ်တယ်လို့လည်းဆိုပါတယ်မြန်မာသတင်းအေဂျင်စီကသတင်းတင်ပြထားပါတယ်ရှင်
ဒီမိုကရေစီလမ်းကြောင်းပေါ်ကိုသွားနေတဲ့မြန်မာနိုင်ငံဟာဆိုရင်တော့အခုချိန်မှာတဖြည်းဖြည်းပွင့်လင်းလာပြီးလူခွင့်ရေးကိုအရင်ကထက်ပိုမိုရရှိလာခဲ့ပါတယ်။ဒါပေမဲ့အဲ့ဒီထဲမှာတော့လိင်စိတ်ခံမှုကွဲပြားသူတွေဟာလူခွင့်ရေးကိုတခြားလူတွေလောက်မရရှိသေးပါဘူး။မြန်မာနိုင်ငံရဲ့2008အခြေခံဥပဒေမှာဆိုရင်တော့နိုင်ငံသားတိုင်းဟာအလုပ်လုပ်ကြရကတူညီတဲ့အခွင့်အလမ်းတွေရရှိစေမယ်လို့အခန့်ရှိပုံမှန် 349 မှာဖော်ပြထားပါတယ်။ဒါအပြင်ပုံမှန် 348 မှာလည်းပြည်အောင်စုသမ္မတမြန်မာနိုင်ငံတော်ရဲ့မြင့်တိနိုင်ငံသားကိုမြတ်မျိုးသားအမျိုးသမီးအကြောင်းပြုပြီးခွဲခြားမှုမရှိစေရဆိုတဲ့အချက်လည်းပါဝင်ပါတယ်။အဲဒီအကြောင်းတွေပတ်သက်လို့လူခွင့်ရေးအတွက်လှုပ်ရှားဆောင်ရွက်နေတဲ့ဦးအောင်မျိုးမင်းကအခုလိုပြောပါတယ်
။ဒါကြောင့်မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေအရသူတို့မှာအခွင့်အရေးခံစားခွင့်ရှိတယ်။အဲဒီခွင့်အရေးတော့ဘာလဲဆိုတော့လူတိုင်းကတန်းတူအလုပ်လုပ်ခွင့်ရှိတယ်။တင့်တင့်သောလုပ်ငန်းခွင့်ကိုရရှိပိုင်ခွင့်ရှိတယ်လို့ပြောပေမဲ့အင်တာဗျူးစခေါ်တဲ့ကမိမပုံရောက်ချက်ပုံသူတို့ပြောထားတဲ့တတ်မှတ်တဲ့ပုံမှာကြားလို့ရှိရင်ဒါကအရေးချင်းမရှိဘူး။မျက်စိရှက်စရာမျက်စိနောက်တယ်ဆိုရင်မြင်ရင်ပထမဆုံးတစ်ချက်ပါနောက်တစ်ခုကတော့ဒီလိုတတ်မှတ်ထားတဲ့အလောက်ကင်စွမ်းရည်ရတတ်မှတ်ရမယ့်လုပ်ငန်းတာဝန်ခံတစ်ခုမှာဝစ်စားစီရင်မှုလိန်စိတ်ကွဲပြားမှုကိုမူတည်ပြီးတော့လက်မခံဘူးလို့ policy တွေညွှန်ကြားချက်တွေချခြင်းကဒုတိယပိုင်းခွဲခြားမှုနှစ်ခုပါအဲ့တော့အဲ့နှစ်ခုလုံးကိုအမြန်ဆုံးရပ်တန့်ပေးပါအရေးချင်းရှိတယ်လို့အတိအမှတ်ပြုပေးပါ
လိန်တူချင်းချစ်တဲ့သူတွေကိုအစိုးရကအလောက်ကင်ခွန်းလန်းဖန်တီးပေးစေခြင်းခွဲခြားဖိနှိပ်မှုကိုအများဆုံးရပ်တန့်ပေးဖို့လိုတယ်လို့လည်းပြောပါတယ်။ဥရောပမျိုးမင်းကတော့ခွဲခြားဖိနှိပ်မှုတွေရပ်ဖို့ဆိုရင်ခွဲခြားဖိနှိပ်မှုစန့်ကျင်ရေးလိုမျိုးဥပဒေတွေပေါ်ထွက်တဲ့လို့အခုလိုပြောပါတယ
်။ Non-discrimination Act လို့ခေါ်တဲ့ကျွန်တော်တို့ဥပဒေမျိုးရှိတင်ပါတယ်။လူတစ်ယောက်ကသူ့ရဲ့အရေးချင်းရှိရှိတယ်လို့အလုပ်လုပ်ပိုင်ခွင့်ယာယီတိုးမြှင့်ခွင့်ရှိပြီးတော့ဘယ်လိုခွဲခြားမှုမှအလုပ်ကိုင်းမှခံစားခွင့်မရှိရဘူး။လူမှုဘဝမှာခံစားခွင့်မရှိရဆိုတဲ့ဥပဒေတွေလိုအပ်ပါတယ်။အဲဒါအသားမဲ့တဲ့လူတစ်ယောက်ကအသားမဲ့ရဆိုပြီးတော့သူရဲ့အရေးချင်းရှိတဲ့သားနဲ့ထုတ်ပယ်လို့မရသလိုလိန်တူချင်းချစ်တဲ့သူเนาะလိန်စိတ်ကွဲပြားမှုကြောင့်ဒီလူကိုလက်မခံပါဘူးဆိုတဲ့အရာမျိုးမဖြစ်အောင်ကာကွယ်ပေးတဲ့အထူးကာခွဲခြားဖိနှိပ်မှုစန့်ကျင်ရေးဥပဒေ anti discrimination law လို့ခေါ်တဲ့ဥပဒေတွေကျွန်တော်တို့တိုင်းပြည်မှာရှိတင်ပါတယ်ဒါမှသာလူတိုင်းကအရေးချင်းရှိသလိုအသားရောက်ပါဖြစ်ဖြစ် လိန်ဘလူပဲကွဲပြားကွဲပြားလိန်စိတ်ဘလူပဲကွဲပြားကွဲပြားတန်းတူဥပဒေရဲ့အကူအညီကိုရရှိပြီးတော့သူတို့ရဲ့အရေးချင်းတွေကိုထုတ်ပြနိုင်မှာဖြစ်ပါတယ
် LGBT တွေကိုတော့ဘဝင်းရှင်ကသတ်မှတ်ထားတာကသူတို့ရဲ့အလောက်ဟာအလှဖန်တီးရှင်တဲ့နေကတော့ဒီဇိုင်နာလုပ်ငန်းဖျော်ဖြေရေးလုပ်ငန်းတွေကိုသာအလုပ်ကံရပြီးတခြားလုပ်ငန်းကနေမှလုပ်ကံခွင့်မရရှိလောက်အောင်လည်းပါနေတယ်လို့မိတ်ကပ်ပညာရှင်တရားဖြစ်တဲ့ကိုချီအောင်ကအခုလိုပြောပါတယ
်နိုင်ငံအနေထားနဲ့ကတော့မိတ်ကပ်ဆရာရှိမယ်အဲနောက်ပြီးတော့ဒီနက်ကတဲ့နက်ကတော်တွေရှိမှာပေါ့နော်အပြင်ဒီဒီဇိုင်နာဘက်မှာရှိမှာပေါ့ဒီနားမှာပဲတွင်တွင်ကြဲကြဲပုံပုံလင်းလင်းနေလို့ရတာပေါ့အကျန်တဲ့နေရာဆိုအရင်အခွင့်အလမ်းနည်းသေးတဲ့ခါကြတော့လေအဆင်မပြေဘူးပေါ့နော်အဲခုရှိနေနဲ့ပြောချင်တာတော့အနည်းဆက်ဆုံးနေရာဒီဘန်ကောက်ကိုကြည့်မယ်ဆိုလဲလေဒီဝိုင်းနေပေါ့ဒီမိမရှာရေအများစုဦးစားပေးတဲ့ခါကြတော့အနည်းနဲ့မြန်တော့ကိုယ်နိုင်ငံမှာလည်းဖြစ်လာမှာပါအလောက်ကိုင်းခွင့်လန်းနေလဲတဖြည်းနဲ့တိုးတက်လာမှာပေါ့နော်
အေးချင်းရှိရဲ့လိန်စိတ်ကွဲပြားသူတွေကိုခွဲခြားခဲ့မယ်ဆိုရင်တော့တားမြင်ကိုပါထိခိုက်လာနိုင်တယ်လို့လိန်စိတ်ခံရမှုကွဲပြားသူတယောက်ဖြစ်တဲ့မရှင်တန်းကအခုလို့ပြောပါတယ
်လူရဲ့ဆွမ်းအားဆိုတာလူဆွမ်းအားပဲလေသူကသူလိန်စိတ်ခံရမှုပဲကွဲကွဲကြားမပဲကွဲကွဲတန်ဆန်းသည်ဖြစ်စေမတန်ဆန်းသည်ဖြစ်စေသူရဲ့ပုံမှန်တန်နဲ့သူရဲ့လိန်စိတ်ခံရမှုနဲ့အလုတ်လောက်ရတာနဲ့ကဘာမှမဆိုင်မတူလုပ်ငန်းဆွမ်းဆောင်ရည်ဆိုတာကကိုယ်ရဲ့စိတ်ရဲ့ဟလာနှစ်ခုတွဲပြီးတော့မှဒါလှုပ်ဆောင်ရတဲ့လုပ်ငန်းသူရဲ့စွမ်းရည်နဲ့သူရဲ့လှုပ်ပေးနိုင်တဲ့အားထုတ်မှုကိုပဲကြည့်ပြီးတော့မှအရေးချင်းကိုပဲကြည့်ပြီးမှခန့်အပ်တဲ့အလုတ်ခန့်အပ်တဲ့ policy မျိုးတွေဖြစ်စေခြင်းနဲ့
လိင်စိတ်ခံရမှုကွဲပြားသူတွေဆိုတာကတော့ lesbian လို့ခေါ်တဲ့အမျိုးသမီးအချင်းချင်းကြိုင်နှစ်သက်သူတွေ gay လို့ခေါ်တဲ့အမျိုးသားချင်းချင်းစိတ်ဝင်စားသူတွေနဲ့ bisexual လို့ခေါ်တဲ့လူမျိုးစားနှစ်ခုလုံးကိုစိတ်ဝင်စားသူတွေကိုပြောဆိုတာဖြစ်ပါတယ်ကျွန်တော်ကောင်းမြတ်ဖြိုးပါမြမခတ်တရင် agency ကနေ VOA ကိုပေးပို့လိုက်တာပါ
တနင်္ဂနွေနေ့ညနေခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင် VOA ကနေနောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32တို့ကနေဖန်ယူနားဆင်နိုင်ကြပါတယ်အခုကတော့တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေအဆုံးသတ်တော်မှာမို့ချန်နေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါအောင်ရှင
်နူမလာရှိရဲ့အင်္ဂါနေ့မှာအမေရိကန်သမ္မတရွေးကောက်ပွဲကျင်းပမှာဖြစ်တဲ့အတွက်သမရလောင်းတွေမဲဆွယ်စည်းရုံးဖို့ဒီကနေ့တနင်္ဂနွေနေ့နဲ့မနက်ဖြန်တနင်္လာနေ့နှစ်ရက်ဖက်ကြမှာတော့လေဒီမိုကရက်သမရလောင်းဟီလာရီကလင်တန်နဲ့ရီပပ်ဘလီကန်သမရလောင်းဒေါ်နယ်ထရမ့်တို့ဟာသူတို့အထက်ကဘယ်သူကိုမဲပေးမယ်ဆိုတာအခုချိန်ထိမဆုံးဖြတ်ရသေးတဲ့မဲဆန္ဒရှင်တွေကိုဆွဲဆောင်စည်းရုံးဖို့ကြိုးစားနေကြတယ်လို့သူတို့ကိုထောက်ခံသူတွေအင်္ဂါနေ့မှာတခဲနဲ့မဲသွားပေးကြဖို့လဲတိုက်တွန်းပြောဆိုနေပါတယ်တိုက်ပွဲဖြစ်နေတဲ့မိုဆိုးမြို့ထဲမှာရောက်နေတဲ့ IRET တပ်ဖွဲ့တွေဟာမြို့အရှိပိုင်းက IS စစ်သွေးကြောတွေထိန်းချုပ်ထားတဲ့ရပ်ကွက်တွေကိုဆက်ပြီးတော့ထိုးစစ်ဆင်နေတာမှာဒီကနေ့တော့အရှင်တက်နေပါတယ်အဲ့ဒီမှာအရတားအများပြားရှိနေပြီးသူတို့ကိုအကာအကွယ်ပေးဖို့ကြိုးစားနေရတယ်လို့ပြည်ရက်ဒုတိယဗိုလ်မှူးကြီးမိုဟာနက်အယ်တီမီမီကပြောပါတယ်ဒီတိုက်ပွဲဟာအခုချိန်ထိသူတို့ရင်ဆိုင်ခဲ့ပူးသည်မတိုက်ပွဲတွေထဲမှာအခက်ခဲဆုံးတိုက်ပွဲတစ်ပွဲဖြစ်တယ်လို့လည်းအဲ့ဒီဒုဗိုလ်မှူးကြီးကပြောပါတယ်ဗြိတိသျှဝန်ကြီးချုပ်သရီဇာမေဟာဥရောပသမဂ္ဂပြင်ပနှစ်နိုင်ငံဆက်ဆံရေးဆိုင်ရာပထမဆုံးခီးစဉ်ဖြစ်အိန္ဒိယနိုင်ငံမှာဒီကနေ့ရောက်နေပါတယ်ကမ္ဘာမှာအများဆုံးကြီးထွားလာနေတဲ့စီးပွားရေးအင်အားကြီးအိန္ဒိယနိုင်ငံနဲ့ဥရောပသမဂ္ဂ EU တွေကနေပြည်ထောင်နိုင်ငံထွက်သွားပြီးတဲ့နောက်ခိုင်မာအားကောင်းတဲ့ကုန်သွယ်ဆက်ဆံရေးတည်ဆောက်ဖို့အခြေခံတွေချမှတ်ရေးသွားတဲ့ခီးစဉ်ဖြစ်ပါတယ်။ဒါပေမဲ့ပြည်ထောင်နိုင်ငံရဲ့ပြည်ဝင်ဝင်ဗီဇာစီကံတွေပိုပြီးတင်းကျပ်ထားတဲ့ပေါ်အိန္ဒိယနိုင်ငံဘက်ကဖိအားပေးပြောဆိုဖို့လည်းရှိနေပါတယ်။အမေရိကန်ဒေါ်လာ 1.5 ဘီလီယံကနေ 1.6 ဘီလီယံထိကုန်ကျတဲ့ဝေဟင်းနဲ့ရေပြင်နှစ်သွယ်သွားကေဆယ်ရီးလေယာဉ်ဆန်တဲ့စင်းကိုဂျပန်နိုင်ငံရှင်မေရော့ဆက်မှုလုပ်ငန်းကနေဝယ်ယူဖို့အိန္ဒိယကာကွယ်ရေးဝန်ကြီးဌာနကတနင်္လာနေ့မှာသဘောတူလက်မှတ်ရေးထိုးတော့မယ်လို့ဂျပန်ခြေဆိုင်နီကေးသတင်းစာကပြောပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပြီးအင်ဂျင်နီယာကဂျိုနာခမ်းမင်းဖြစ်ပါတယ် VOA American အသံညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါတော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေရှင် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.